ဒီလိုမျိုးဆက်ចောင်းသားកောင်းဆောင်ကိုမင်းကိုနိုင်နဲ့တခြားកောင်းဆောင်တချို့ကိုမင်းညကမြန်မာစစ်အစိုးရကခေါ်ယူထိမ့်သိမ့်လိုက်တယ်လို့ရန်ကုန်နိုင်ငံရေးသတင်းရက်ွက်ကနေဒီအတည်ပြုပြောဆိုပါတယ်။ကဲနောက်ဆုံးအချိန်နေဘယ်လိုရှိလဲဆိုတာကိုတင်ထက်ဦးရေးပြောပြပေးပါဦး
။ဟုတ်ကဲ့ကိုကျော်ကျော်သိန်းခင်ဗျာဒီနေ့မနေ့ရန်ကုန်ချင်းမနေ့နှစ်နာရီခွဲလောက်ဒီကျွန်တော်တို့နောက်ဆုံးဆက်သွယ်ရသလောက်တော့ចောင်းသားកောင်းဆောင်တချို့ကိုအာဏာပိုင်တွေခေါ်သွားခဲ့တယ်ဆိုတာကိုချီလေးလိုမျိုးဆက်ចောင်းသားတွေကအတည်ပြုပြောပါတယ်။88မျိုးဆက်ចောင်းသားកောင်းဆောင်အတူဖြစ်တဲ့ကိုလာမျိုးနောင်က VOE ကိုခုလိုပြောပြပါတယ်။
ကိုပြုံးချိုကိုညာအေးတို့ကိုအဲသက်ဆိုင်ရာခေါ်ဆောင်သွားရပေါ့ဗျာအဲ့ဒါပြီးနောက်ပိုင်းမှာကိုထေးကျွယ်ကိုစေရကိုမင်းကိုနိုင်ကိုကိုကြီးကိုဂျင်းမီစားရလူတွေအကုန်လုံးဆက်ဆက်ပြတ်တောက်သွားတယ်ကိုအန်ဘွေကျော်ဒီကနောက်ဆုံးရတဲ့သတင်းရတော့သူတို့တွေကိုသက်ဆိုင်ရာခေါ်ဆောင်သွားပြီလို့ကျွန်တော်ကြားတယ
်မနေ့ကညနေပိုင်းတုန်းကရန်ကုန်မြို့တွင်းမှာလုံခြုံရေးကလည်းအထူးတင်းတင်းကြပ်ကြပ်ချထားတော့တနေရာနဲ့တနေရာဆက်သွယ်သွားလာရေးခက်ခဲတွေလည်းရှိနေတယ်ဆိုပြီးနောက်ထပ်ရှင်းလင်းလုံးမျိုးဆက်ကြောင်းသားကောင်းဆောင်တူဖြစ်တဲ့ကိုအောင်မျိုးတင်ကအခုလိုပြောပြပါတယ
်။အတိပတိပါရဆိုတိစာမသိသေးဘူး။အခုဂျင်းမီပေါ်ဦး။သုံးချို၃ယောက်ကတော့အခုစကြားอยู่ဗျာ။လုံလုံကြီးကတော့ရောင်းဒီဆောင်တင်ချက်ထားတယ်နော်။ဖတ်လို့လည်းမလွယ်ဘူးကွာ။လုံကြီးရန်တင်ချက်ထားတယ်။ကားကိုဆက်တက်စီရတာစီရတယ်ဒီဆောင်တင်ချက်ထားတယ်နော
်။အခုလိုကြောင်းသားကောင်းဆောင်တွေကိုအာဏာပိုင်တွေခေါ်သွားခဲ့တဲ့အချိန်ကမချသေးခင်ရပ်ပိုင်းအတွင်းမြန်မာနိုင်ငံမှာတောင်သာစီသေးတွေကြီးမြင့်ခဲ့ပြီးကုန်သင်းလုံးကြီးမြင့်မှုနဲ့ထွေထွေကျပ်တဲတွေကိုလူတို့ကဆန္ဒပြပွဲတွေနဲ့တုံ့ပြန်မဲဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။ကုလမျိုးနောင်ကတော့အခုလိုသုံးသပ်ပြောဆိုပါတယ်
။အာဏာပိုင်ဘက်ကနေပြီးတော့22ရက်နေ့နဲ့ပတ်သက်ပြီးကိုထင်ကျော်တို့ကပြောထားတာတွေနဲ့ပတ်သက်လို့တိုးရင်ချောင်းချမှုရှိဟန်တူတယ်။အဲဒါကြောင့်မလို့ကျွန်တော်တို့88မျိုးဆက်ចောင်းသားတွေကိုတောင်းဆောင်တွေကိုဖန်ဆင်းထိန်းသိမ်းလိုက်တယ်လို့ကျွန်တော်မြင်တယ်။ဒီဟာကလွယ်မားဖြစ်ရှင်မှုတစ်ခုပဲဖြစ်တယ်။ဒီနည်းနဲ့ဖြေရှင်းလို့မရပါဘူး
။ခုလာမျက်နှာပြောပြသွားတော့ပါကျွန်တော်ချောင်းသားကောင်းဆောင်တွေရဲ့မိသားစုတွေနဲ့ဆက်သွယ်စကားပြောကြည့်သလောက်တော့မိသားစုတွေလည်းတော်တော်လေးကိုစိုးရိမ်နေတယ်လို့ပြောပါတယ်။ဘယ်သူဘဝပါတယ်ဆိုတာတိကျမသိရတဲ့အတွက်လည်းညတော်ကအိမ်ပြန်ရောက်မလာတဲ့သားသမီးတွေအတွက်မိဘတွေကစိုးရိမ်နေလို့ပြောကြတာပါ။ချောင်းသားကောင်းဆောင်တယောက်ရဲ့မိခင်တယောက်ကအခုလိုပြောပြပါတယ်
။သားတော်ဖမ်းလည်းပဲဘယ်လိုပြဿနာမျိုးမှဖြေရှင်းပါနိုင်မှာမဟုတ်တာ။စိုးရိမ်နေတာပုံပန်းနေတာအားလုံးကကျေရှောက်တို့တွေဘလို့စားသွားမလဲဘလို့ရက်တည်သွားမလဲအမိုက်ပုံလိုနေရာမျိုးမှာလေသူများဖြစ်ခဲ့တဲ့အမိုက်ကြီးကနေပြီးတော့ဟိုခရမ်းပြီးကောင်းတဲ့အစိပ်ပိုင်းလေးမုံလာဟုတ်ကောင်းတဲ့အစိပ်ပိုင်းလေးကိုရွေးနေတဲ့လူတွေရှိတယ်။ကိုနေရာဆိုကျမခွေးချို့ဖို့သမင်းအတိုးတွေကိုကျွတ်ကျွတ်နဲ့ထုတ်ပြီးအရှိပြစ်တာကိုကောက်သွားတဲ့လူရှိတယ်။ဒါကတော့စိတ်မချမ်းသာကြရတယ်ကောင်းတယ်။ဒီစားရမှာတက်ပြီးတော့ဟိုကလေးတွေကိုဖမ်းမယ်ဆိုရင်လည်းအိုးအေးဘိုးရတာစိတ်မချမ်းသာကြရပဲဖြစ်တော်မှာပေါ့လို့ပြောချင်ပါသေ
းတယ်။ဒါကတော့ចောင်းသားကောင်းဆောင်တွေနဲ့သူတို့ရဲ့မိသားစုတွေကိုဆက်သွယ်ပြောဆိုကြည့်တဲ့လောက်သိရတဲ့အခြေအနေပါ